နေပြည်တော်မှာရောက်နေတဲ့ဒီတခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ဟာအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်ထဲကလူမှုအသိုင်းအဝိုင်းတွေကြားမှာငြင်းငြင်းစွာနေထိုင်နိုင်ပြီးတော့ဖွံ့ဖြိုးတိုးတက်စေရေးအတွက်အကြံပြုချက်အစီရင်ခံစာထုတ်ပြန်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းလဲဖြစ်တဲ့မစ္စတာကိုဖီယာနန်မြန်မာနိုင်ငံမှာရောက်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပြစ်သက်အစီရင်ခံစာကို24ရက်ကြာသာရင်းနှီးမှာအများပြည်သူကိုထုတ်ပြန်မှာဖြစ်တဲ့အတွက်အဲ့ဒီမတိုင်ခင်နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေကိုအစီရင်ခံစာအရင်တင်ပြမှာဖြစ်ပါတယ်။မစ္စတာကိုဖီယာနန်နဲ့အဖွဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံတဲ့အခါမှာရခိုင်အမျိုးသားပါတီကတော့တွေ့ဆုံမှာမဟုတ်ဘူးလို့အကြောင်းပြန်ထားတဲ့အကြောင်း VOA မြန်မာပိုင်းကိုပြောပါရယ်။နိုင်ငံသားတွေပါဝင်တဲ့ကော်မရှင်ကိုရခိုင်အမျိုးသားပါတီကကန့်ကွက်နေတာဖြစ်ပါရယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ကကြားဖြတ်အစီရင်ခံစာကိုအခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပါရယ်။အဲ့ဒီထက်ကအကြံပြုချက်တစ်ဝက်လောက်ကိုအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောပါရယ်။